တပ်ပွဲကြီးဖြစ်နေတဲ့ရခိုင်ပြည်နယ်တွင်မေလ16ရက်နေ့ကကျေးရွာတရွာမိရှုဖြစ်စည်းခံရပြီးအိမ်200လောက်မိလောင်ဖြစ်စည်းခဲ့တဲ့ကိစ္စကိုဗလိုက်မှုမရှိဘဲချက်ချင်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့လူခွင့်ရေးဆောင်ကြည့်ရေးဖွဲ့ HRW ကတောင်းဆိုပါတယ်။ဂျူလူကရည်ယူထားတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ကလက်ကကျေးရွာမှာအင်ဂျင်200ဝန်းကျင်မိလောင်ခဲ့တာကိုတွေ့ရှိရတာဖြစ်တယ်လို့ HRW ဖွဲ့ရဲ့မေလ26ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ကကြီးရမီးရှို့ခံရတဲ့အချိန်တွင်မေလ16ရက်နေ့နေ့လယ်2နာရီကညနေ9နာရီလောက်အတွင်းမှာစစ်တပ်ကအဲ့ရွာနာမှာလှုပ်ရှားနေခဲ့ကြောင်းနဲ့စစ်တပ်ရွာထဲဝင်သွားအပြီးပြစ်ခတ်တံတွေချရပြီးရနောက်မိခိုးတွေထွက်ပေါ်လာတယ်လို့ drone ရင်နှစင်းလဲတွေ့ရတယ်လို့မျက်မြင်တွေကိုကိုးကားပြီးတော့ HRW ကပြောပါတယ်။တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းကြီးကတော့ပြည်သူလူထုကြားမှာတမရော်ကိုအထင်လွဲမှောက်အောင်လက်ကရွာကိုအေးအေးလက်နက်ကင်အဖွဲ့ကတမင်မိရှုခဲ့တာဖြစ်တယ်လို့ VOA ကပြောထားပါတယ်။2019ခုနှစ်ဇန်နဝါရီလကစပြီးတမရော်နဲ့ရခိုင်လက်နက်ကင်အဖွဲ့အေးအေးတို့အကြားတိုက်ပွဲတွေကြောင့်ရဲသားတွေထိခိုက်သေဆုံးကြရတယ်လို့အင်ဂျီရွာကြီးတွေလည်းဖြစ်စီခံခဲ့ရတာပါ။ရခိုင်မြောက်ပိုင်းမှာကြေးရွာတွေမိရှုခံခဲ့ရတဲ့ဖြစ်ရမျိုးပေါ်လာတိုင်းတက်မရော်နဲ့အေအေလက်နက်ကင်အဖွဲ့ကြားတစ်ဖက်နဲ့တစ်ဖက်အပြင်းအလှန်ဆွဆွဲပြုံးဆိုလေးရှိပါရဲ့ရှင်။